Tropical Smoothie Cafe welcomes you to Tropic Time. I'll be your concierge. Our beach bites, including made-to-order wraps and bowls, are full of tropic vibes. And our fresh-from-the-blender smoothies make you feel absolutely radiant. It's like a wellness retreat for your taste buds. You're on Tropic Time now at Tropical Smoothie Cafe. Got breakfast plans? At Tropical Smoothie Cafe, hitting your protein goals is a breeze. With our smoothies, bowls, wraps, and diets featuring up to 32 grams of protein.
သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထူးခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှာနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
စစ်ကောင်စီကသူတို့ကင်ဆွဲထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအရ2025ခုနှစ်ဒီဇင်ဘာလမှာရွေးကောက်ပွဲအပိုင်း1ကိုကျင်းပသွားမယ်လို့ကြေညာထားပါတယ်။ရခိုင်မှာ18မြို့နယ်ရှိတဲ့အထက်က14မြို့နယ်ကိုအရခတက်တော် AA ကတင်ပိုက်ထားတာကြောင့်စစ်ကောင်စီဟာရခိုင်မှာရွေးကောက်ပွဲကျင်းပနိုင်မှာမဟုတ်ဘူးလို့နိုင်ငံရေးလှိလသုံးသပ်သူတွေကအစောပိုင်းမှာသုံးသပ်ထားကြပါတယ်။ဒါပေမဲ့လည်းရခိုင်ပြည်နယ်ရဲ့မြို့နယ်ခုနှစ်ခုမှာရွေးကောက်ပွဲကျင်းပမယ်လို့စစ်ကောင်စီကစက်တင်ဘာဒုတိယအပတ်မှာကြေညာချက်ထုတ်ပြန်လိုက်တာကြောင့်စစ်ကောင်စီရဲ့ရွေးကောက်ပွဲကျင်းပနိုင်ရေးမှာမေးခွန်းထုတ်เสียဖြစ်နေပါတယ်။အေအေကတော့သူတို့ထိန်းချုပ်ရနယ်မြေတွေမှာရွေးကောက်ပွဲခွင့်မပြုဘူးလို့ပြက်ပြက်တသားထုတ်ပြောထားတာပါ။ဒါကြောင့်စစ်တွေကြောက်ဖြူနဲ့မန်းအောင်သုံးမြို့နယ်မှာသာစစ်ကောင်စီဟာရွေးကောက်ပွဲအပိုင်းတစ်ကိုကျင်းပနိုင်မဲ့သဘောတည်းရောက်နေပြီးကျန်လေးမြို့နယ်မှာတော့ဘယ်လိုပုံစံကျင်းပမလဲဆိုတာမသိရသေးပါဘူးဒီဇင်ဘာမှာစစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲပုံစံဟာလဲရှုပ်ထွေးမှုတွေများစွာရှိနေပါတယ်ရခိုင်ပြည်နယ်တစ်ခုလုံးရဲ့စုစုပေါင်း64နေရာကိုမဲဆန္ဒနယ်အဖြစ်သတ်မှတ်ထားပါတယ်အရင်ကအထွေထွေရွေးကောက်ပွဲကျင်းပမယ်ဆိုရင် FPTB လို့ခေါ်တဲ့မဲအများဆုံးရရှိသူကအနိုင်ရတဲ့စနစ်ကိုကျင့်သုံးခဲ့တာပါဒါပေမဲ့လက်ရှိစစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲမှာတော့ပီအာစနစ်လို့ခေါ်တဲ့အချိုးကျကိုစားပြုစနစ်ကိုထည့်သွင်းစဉ်းစားလာတာကိုတွေ့ရပါတယ်။ဒါပေမဲ့လည်းပီအာစနစ်တည်တံ့လာဆိုတော့လည်းဟုတ်မနေပြန်ပါဘူး။ရွန်နော်အမတ် MNP စနစ်ပြုလုပ်ထားတာကိုလည်းတွေ့ရပါတယ်။ဒီစနစ်ကိုစစ်ကောင်စီအကောင့်အထည်ဖော်ထားတာဟာသူနိုင်စေခြင်းနဲ့ပါတီနိုင်အောင်လုပ်ပေးဖို့လှုံ့ဆော်ထားတာဖြစ်တယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းတဦးကပြောပါတယ်။သူဟာလက်ရှိစစ်ကောင်စီလက်လန်းမိတဲ့နေရာမှာရှိနေတာကြောင့်သူလုံတုံကြီးအတွက်အတန်ကိုအစားထိုးပပြထားပါရရှင
်ဖွဲ့စည်းပုံရပြည်သူလွတ်တော်တိုင်းနဲ့ပြည်နယ်လွတ်တော်ရဲ့အတွက် FPTP စနစ်နဲ့မှလုပ်လို့ရပါမယ် PR စနစ်ကအမျိုးသားလွတ်တော်မှာပဲလုပ်နိုင်ပါတယ်မဲပေးစနစ်ရှုပ်ထွေးတွေသူတို့နိုင်စေခြင်းနဲ့ပါတီကိုနိုင်အောင်လုပ်ပေးဖို့အဆင်ပြေလေဆိုတော့ဒါအခက်အခဲမဟုတ်နိုင်ပါဘူးပြည်ပရောက်မဲတွေကတော့ကျူတင်မဲပေးစနစ်နဲ့ရယူရမှာပါကျူတင်မဲပေးရယ်ဆိုတာသူတို့လို့လို့လုပ်ယူလို့ရပါတယ်မဲယုံကိုတိုက်ရောက်တာမဟုတ်ပါဘူးအာနာပိုင်းကြီးကနေမှတဆင့်ရောက်လာတာပဲလေ
စစ်ကောင်စီရွေးကောက်ပွဲကော်မရှင် UEC ကရခိုင်ပြည်နယ်ပြည်သူ့လွှတ်တော်မဲဆန္ဒနယ်18နေရာအမျိုးသားလွှတ်တော်12နေရာပြည်နယ်လွှတ်တော်34နေရာချင်းတိုင်းရင်းသားရေးရာဝန်ကြီးတနေရာတက်မှတ်ထားတယ်လို့ဩဂုတ်လ15ရက်နေ့မှာမဲဆန္ဒနယ်တွေကိုထုတ်ပြန်ထားပါတယ်ပြည်သူ့လွှတ်တော်မှာတော့မဲအများဆုံးရသူအနိုင်ယူစနစ် FPTB နဲ့ရခိုင်ပြည်နယ်မှာမြို့နယ်18မြို့နယ်ရှိတာကြောင့်မြို့နယ်တစ်ခုကိုတနေရာနှုံးနဲ့ကိုယ်စားလှယ်18နေရာအရင်အတိုင်းသတ်မှတ်ထားပါတယ်ဒါပေမဲ့လည်းရခိုင်ပြည်နယ်ရဲ့အမျိုးသားလွှတ်တော်နဲ့ပြည်သူ့လွှတ်တော်မှာတော့အရင်အတိုင်းမဟုတ်တော့ပါဘူးအမျိုးသားလွှတ်တော်အတွက်ရခိုင်ပြည်ကမဲအများဆုံးရသူအနိုင်ယူစနစ် FPTB နဲ့6ဦးအဲ့ဒီအထက်ကမှတောင်ကုတ်ခရိုင်နဲ့တန်တွဲခရိုင်မဲဆန္ဒနယ်ကကိုယ်စားလှယ်2ဦးကြောက်ဖြူခရိုင်စစ်တွေခရိုင်မောင်တော်ခရိုင်မြတ်ဦးခရိုင် M ခရိုင်တို့ကကိုယ်စားလှယ်2ဦးကြစီစုစုပေါင်း6ဦးရှိရမယ်လို့ဆိုထားပြီးတော့တစ်ဖက်မှာလည်းအထူးကြကိုစားပြုစနစ် PR စနစ်နဲ့6ဦးရှိရမယ်လို့ဆိုထားပါတယ်အမတ်တိမဲဆန္ဒနဲ့စစ်တွေခရိုင်မောင်တော်ခရိုင်မြောက်ဦးခရိုင်ကကိုယ်စားလှယ်3ဦးအမတ်နဲ့မဲဆန္ဒနဲ့ချောက်ဖြူခရိုင်တောင်ကုန်းခရိုင် M ခရိုင်တန်တွဲခရိုင်ကကိုယ်စားလှယ်3ဦးစုစုပေါင်း6ဦးရှိရမှာဖြစ်ပါတယ်။အဲဒီကနေတခါရခိုင်ပြည်နယ်လွှတ်တော်ထင်းမှာ FPTB စနစ်နဲ့18မြို့နယ်ကကိုယ်စားလှယ်18ဦးဖြစ်ပြီးတော့ပြည်အစနစ်နဲ့မဲဆန္ဒနဲ့အမတ်တိစစ်တွေခရိုင်မောင်တော်ခရိုင်မြောက်ဦးခရိုင်တို့မှကိုယ်စားလှယ်10ဦးသတ်မှတ်ထားပါတယ်။ ဒါအပြင်မဲဆန္ဒနဲ့အမှတ်နဲ့ကြောက်ဖြူခိုင်တောင်ကုတ်ခိုင်တန်တွဲခိုင် M ခိုင်တို့မှကိုစလဲခုနှစ်ဦးသတ်မှတ်ထားတာပါစစ်ကောင်စီကရွေးကောက်ပွဲကျင်းပမယ်လို့ဆိုထားပေမဲ့လည်းစစ်ကောင်စီတပ်ဖွဲ့တွေနဲ့အာရခတပ်တော်အီအီတို့ကြားမှာလက်ရှိအခြေအတိတိုက်ပွဲတွေပြင်းထန်နေစေဖြစ်ပါတယ်စစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲကရလာမဲ့ရခိုင်ပြည်နယ်ရဲ့အစိုးရကလည်းလက်ရှိပြည်ပခန့်တွေကိုဖြည့်ရှင်းပေးနိုင်မှာမဟုတ်ဘူးလို့ရခိုင်နိုင်ငံရေးလှိလာသုံးသက်သူဥခိုင်စိုးတန်းကအခုလိုပြောပြပါတယ်
။ခိုင်ပြည်မှာနိုင်ငံရေးပါတီတချို့တွေကတက်မတော်ရွေးကောက်ပွဲမှာမင်းရက်တင်နေကြတယ်။အဲ့ဒီနေမင်းရက်တင်ခြင်းဟာရခိုင်ပြည်သူလူထုကအားပေးတာတွေထောက်ခံတာတွေမမြင်ရပါဘူးအဲ့လိုမမြင်ရတဲ့အတွက်ရခိုင်ပြည်သူလူထုကမထောက်ခံဘူးအားမပေးဘူးလို့ဆိုလို့ရှိရင်ဒီနိုင်ငံရေးဟာဘင်းနဲ့ပြည်နဲ့အစိုးရပဲဖြစ်ဖြစ်ဘင်းနီယာမှာကွာပြီးတော့အာဏာအောက်သောပဋိပက္ခနိုင်ငံရေးပဋိပက္ခတွေကိုဖြည့်ဆင်းပေးနိုင်ပါမလဲပြီးရင်နောက်တစ်ချက်ကတော့ရခိုင်တက်တော်အေအေနဲ့မြန်မာတက်မတော်ကအခုလိုအကျေးအနိုင်အပြင်းပြင်းထန်ထန်စစ်ပွေးတွေပြင်းထန်နေတဲ့အချိန်ကာလမှာမြန်မာတပ်မတော်ကလည်းခုခံစစ်နဲ့ရင်ဆိုင်နေရသလိုအာရခတပ်တော်အေအေကလည်းနောက်ဆုတ်ပေးမှမဟုတ်ပါဘူးသူတို့ညှွန်လင်းချစ်ကိုပန်းနိုင်ကိုရောက်အောင်အကျေးအနိုင်နဲ့သူတို့ကအဆုံးထိတော်လှန်သွားမယ်ဆိုလို့ရှိရင်ဒီနိုင်ငံရေးနဲ့ရည်တင်နေကြတဲ့ဒီဥမာပြန်ရခိုင်ပြည်နယ်အစိုးရပေါ့နော်ရခိုင်ပြည်နယ်အစိုးရကရခိုင်ပြည်နယ်ရဲ့ပဋိပက္ခအပေါ်မှာဘလို့မဖြစ်ရှင်းနိုင်စရာအကြောင်းလဲဖြစ်ရှင်းပေးနိုင်စရာအကြောင်းမမြင်ပါဘူးဗျအဲ့လိုဆိုလို့ရှိရင်ဒီပဋိပက္ခနိုင်ငံရဲ့အာရခတက်တော်နဲ့မြန်မာတက်မတော်ခါပဋိပက္ခတွေကိုရင်ဆိုင်နေရဲ့ဒီလိုစစ်ပွေးတွေပြင်းထန်နေတဲ့ကာလမှာဒီနိုင်ငံရဲ့ခေါင်းဆောင်ရခိုင်ပြည်နယ်ရဲ့အစိုးရဟာအမိခံအစိုးရတရားအနေနဲ့ဒီလိုပဲရက်တည်ပြီးတော့ရှိကောင်းရှိနိုင်နေပါတယ်လို့ကျွန်တော်ကထင်ပါတယ
်စစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲမှာ FPTB စနစ်တရားစနစ်နဲ့ MNP စနစ်တွေထည့်သုံးတာဟာမဲပေးကြမဲ့ပြည်သူတွေအတွက်ရှုပ်ထွေးတယ်လို့စစ်ဝင်စားမှုကလည်းနှဲပါစေနိုင်တယ်လို့သူကစက်ပြောထားပါတယ်စကောင်စီကသူတို့ထိန်ချုပ်ထားရာမြို့နယ်၃ခုမှာရွေးကောက်ပွဲဖြစ်မြောက်ရေးအတွက်ပြီးခဲ့တဲ့လကစပြီးစတင်လှုပ်ရှားနေပါတယ်။ဒါပေမဲ့လည်းသူတို့ထိန်ချုပ်ထားရာစစ်တွေကြောက်ဖြူမန်အောင်မြို့နယ်၃ခုမှာနှစ်ခုကတိုက်ပွဲတွေပြင်းထန်နေတာပါ။တိုက်ပွဲတွေကြောင့်ငွေကြေးမတက်နိုင်သူအချို့သာမြို့ထဲမှာပိတ်မိကျန်နေကြတာဖြစ်ပြီးစစ်ကောင်စီရဲ့ဖြက်လေးဖြက်ကြောင့်လည်းပြည်သူတွေဒုက္ခတွေနဲ့ရင်ဆိုင်နေရတာပါ။ရခိုင်မှာရွေးကောက်ပွဲကျင်းပမယ်ဆိုရင်မဲဆန္ဒရှင်တွေရဲ့လုံခြုံရေးကိုအမှတ်ခံချက်ရှိမှာမဟုတ်ဘူးလို့ရခိုင်လူအခွင့်အရေးကကွယ်မြင့်တင်သူများအဖွဲ့မှဒါရိုက်တာဦးမြတ်ထွန်းကပြောပါတယ်
။ဟုတ်ကဲ့ပါ။ရခိုင်မှာရွေးကောက်ပွဲကျင်းပမယ်ဆိုရင်တော့မဲဆန္ဒရှင်တွေနဲ့လို့ဆိုပီကေလို့ဆိုတော့ဆန္ဒပြနေရေဆိုတော့ရှင်းနေမှာမထင်ပါဘူး။ဘာလို့ဆိုတော့ IDP စခန်းတွေမှာတော့တချို့တကွာတွေကတော့ကျွန်တော်အတိအကျစဝဲနေကိုဖြည့်ရှင်းနေရတဲ့အခါကျတော့ဒီရွေးကောက်ပွဲတွေမှာလည်းကျွန်တော်စိတ်မူတဲ့ပုံစံမျိုးဖြစ်နေပါတယ်။အဲ့ဒါကြောင့်တို့ရဲ့မိပိတ်ပိုက်ခွေးဆိုတာရှုပ်ကလည်းအရှင်လာမဲမလာရှင်မလာဘူး။အဲ့ဒါတော့မိပိတ်ပိုက်ခွေးကိုအမှန်ခံမလိုက်အောင်အမှန်မခံနိုင်ပါဘူးလို့ထွက်ရှင်းပါတယ်ခင်ဗျာ
။ဒါကြောင့်စစ်ကောင်စီအနေနဲ့စစ်တွေမန်အောင်ကြောက်ဖြူမာတာမဲပုံးထောင်လူရမှာဖြစ်ပြီးတော့ကျန်မျိုးနယ်ရီမှာအထူးသဖြင့်စစ်ပေးရှောင်းနေရှိနေတဲ့နေရာမျိုးနဲ့အဝေးရောက်ရခိုင်နေတဲ့ရန်ကုန်လိုနေရာမျိုးမှာဟန်ပြအဖြစ်သဘောမျိုးလောက်ကလုတ်ပြီးတော့မဲဘလောက်ရတယ်ဆိုကအောင်မြင်နေဆိုပြီးလုတ်သွားဖို့များတယ်လို့သုံးသပ်နေကြပါတယ်။ရခိုင်ပြည်နယ်မှာမဲပေးရမယ့်ပုံစံဟာပြည်သူလွတ်တော်အတွက် FPTB စနစ်နဲ့စန္ဒမဲတမဲအမျိုးသားလွတ်တော်အတွက် FPTB နဲ့ PR ပေါင်းထားတဲ့စန္ဒမဲတမဲပြည်နယ်လွတ်တော်အတွက် FPTB နဲ့ PR ပေါင်းထားတဲ့စန္ဒမဲတမဲတိုင်းရင်းသားလူမျိုးရေးရာဝန်ကြီးအတွက် FPTB နဲ့စန္ဒမဲတမဲပေးရမှာဖြစ်ပါတယ်။လက်ရှိရခိုင်ပြည်နယ်ရဲ့အခြေအနေတွေကြောင့်ဒေသခံတွေဟာမဲပေးရေးထက်စားဝတ်နေရေးကိုသာစိတ်ဝင်စားနေရတယ်လို့ရခိုင်အရေးတက်ကြွလှုပ်ရှားသူတဦးကပြောပါတယ်။
ကျွန်တော်ဒီရခိုင်ပြည်သူတွေအနေနဲ့ကကြတော့ခုလိုမျိုးဒီစားဝတ်နေရေးရောကျန်းမာရေးရောနောက်ထပ်ဒီအခက်အခဲပေါင်းစုံကြုံနေရတဲ့အခြေအနေတွေမှာ ဒီရွေးကောက်ပွဲကိုတိုက်ပြီးတော့အာယုံစိုက်ကြတဲ့သူတွေမရှိဘူးခင်ဗျ။အထူးသဖြင့်ဒီ ULAA ထိန်းချုပ်ထားတဲ့နေနေတွေကဒေသခံတွေဆိုရင်သူတို့ရွေးကောက်ပွဲကျင်းပမယ်ဆိုတော့တတိယဘုရားမှာမသိတဲ့သူတွေအများကြီးပဲ။အဲစစ်ကောင်စီထိန်းချုပ်နေမြေတွေမှာရှိနေတဲ့မြို့နယ်တွေကသူတွေကကြတော့ဒီရွေးကောက်ပွဲမှာအင်းဘုရားပွဲမှာပါဝင်နိုင်တာပေါ့လေ။အဲဟိုတင်ဆင်တဲ့ဝင်ရောက်ပြီးတော့အရွေးခံမှုတော့ဒီတင်ဆင်နေတဲ့ပါတီတွေရှိတာကိုလည်းသိရတယ်။အဲဒါမှမဟုတ်ဒီကျွန်တော်တို့အမည်ပြောရရင်ဒီရွေးကောက်ပွဲကဘယ်လိုနည်းနဲ့မှတရားမျှတတဲ့ရွေးကောက်ပွဲဖြစ်လာနိုင်ကြအကြောင်းမရှိဘူး။ဘာလို့ဆိုအခုရွေးကောက်ပွဲမှာဝင်ရောက်ပြီးတော့အရွေးခံတဲ့သူတွေအပေါ်လုံးကလည်းဒါစစ်ကောင်စီရဲ့လက်ကင်ဒုတ်တွေပေါ့နော်စစ်ကောင်တွေရဲ့လက်အောက်ခံအဖွဲ့အစည်းတွေဘယ်လိုပဲအဖွဲ့အစည်းတွေကသူတွေပဲဖြစ်တယ
်အခုလာမယ့်ရွေးကောက်ပွဲကို MEVM Electronic မဲပေးစနစ်နဲ့မဲပေးကြရမှာဖြစ်ပြီးတော့အဲ့ဒီဆက်ဟာလေထိန်းချုပ်သူတွေလက်ထင်မှာရှိနေတာကြောင့်မှန်ကန်မှာမဟုတ်ဘူးလို့လေးလာသူတွေကဆိုနေကြပါတယ်ရခိုင်ပြည်နယ်လွတ်တော်အတွင်းဝင်ရောက်ရှင်ပြိုင်မဲ့ပါတီ6ခုရှိနေတယ်လို့ UEC ကသတင်းထုတ်ပြန်ထားပါတယ်။ဒေါက်တာအေးမောင်ဦးဆောင်နဲ့ရခိုင်ဦးဆောင်ပါတီ AFP ရခိုင်တိုင်းရင်းသားများပါတီ RNP ရခိုင်ပြည်နယ်အမျိုးသားအင်အားစုပါတီ RSNUB ခမီးအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီ KNDB မျိုးတိုင်းရင်းသားဖွံ့ဖြိုးရေးပါတီ MNDP နဲ့စစ်အုပ်စုကြောထောက်နောက်ခံပြုထားတဲ့စံခါရေးပါတီ USDP တို့ပါဝင်ရှင်ပြိုင်ကြမှာပါ။အရက်သားအစိုးရလက်ထက်2020ရွေးကောက်ပွဲမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းမြို့နယ်ကိုမြို့နယ်မှာရွေးကောက်ပွဲလုံးဝမကျင်းပနိုင်ခဲ့ပါဘူး။တန်တွဲ၊မန်အောင်၊ဂွန်းနဲ့ရံပြဲမြို့နယ်တို့မှာနေရာအပြည့်နဲ့စစ်တွေတောင်ကုန်း M ကြောက်ဖြူမြို့နယ်တို့မှာနေရာကွက်ပြီးတော့ရွေးကောက်ပွဲကျင်းပခဲ့တာပါ။ဒါကြောင့်လက်ရှိနိုင်ငံရေးအခင်းအကျင်းအရာစစ်ကောင်စီအနေနဲ့ရခိုင်မှာကျင်းပမဲ့ရွေးကောက်ပွဲဟာစစ်ဝင်စားပွဲကောင်းနေပြီးတော့တတိထားစောင့်ကြည့်ရမယ့်အနေအထားမှာရှိနေပါတယ်ဒီဆောင်ပါကိုကျမစင်ကတင်ဆက်ပေးထားပါတယ်ရှင
် SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါသလား Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါSBS မြန်မာပိုင်း Facebook ကို like လုပ်ပြီးတော့တင့်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ်။ SBS Bemis ကို Facebook မှာ share ချနိုင်ပါတယ်ရှင
်။ဒါမျိုးသတင်းဆောင်မာတွေကိုပိုနားဆင်လိုပါလား Apple Podcast Google Podcast, Spotify, Tomo, Thimbeniya, Pipi, Yayure, Podcast Carnival.